Maybe the Manga, Jimbagate, you don't look in Jay, Yilagan, Dre, Soya, Ludo, Tamaro, Diana Lenegan, Query, Nangae body, we got Gosley Rene, Tadi Dinashin, we take out Kajavari. Tasana Sufari, Duma, Nangae Lumuye, Siway, Lunjoye, Niyanet, the Baba, when you say Muwarigu, teachers, Swinne Kajavari. Nilagan Pomene, Kanama, Tamaro Gaway, Uzijo, Bujamuji, Mayan Langa. Diana Lenegan Tapori Dine, Silenep Chodunye, Tapcha Dine, Janet Tudon Hilungan with Sangapune, Langan Didima, Kawaye Dwe, Tamro Diabeshibi, Langan Kawaye Dawin Tanson Jinde, Diana Lenegan Puri Gule, Dawin Bawin Tanson Nabu, Tamro Picore Jo, Piosu Gabari. The Chu Diana Gonson Rigolo, Tamro Pediha, Langan Isnigu, Chigamu Luabi, Chin Domen, Langan Isnigu, Sunibimada, Kawaye Snigu, Sawedem of Chidelu, Domia Josu Jabari. Tiniama Tianari Lulare Pianzu Tamaro Surane, a Sura Bega Pioni De, Tecureto Tamaro Sure, David Quinzu Jedi, Tuni Vaila, ABSDF, Nimanangalusa, Jomama Democratic Dawe, Bohusan Gobdiwe, Slime Jo Ongu, Nibiroma du Nilagandeo de Che, Genosa, Mimia Gavari. Patamazo, Nilagandri Suni Jedi, Pedalu, Slime Jo, Kulu, Jobiavari.
နော်နံပါတ်1ကတော့နိုင်ငံကြီးပါ။နော်နိုင်ငံကြီးနံပါတ်1ကတော့ဒီကာကွယ်ရေးလုံခြုံရေးဖြစ်တယ်။နံပါတ်2ကတော့စီးပွားရေး။နံပါတ်4ကဒီမှုရေး။နံပါတ်5ကတော့နေရာနဲ့တဘာဝတရားစံတာတည်ရှိခွဲဝေတုံးရှိတိစာဖြစ်ပါတယ်။ဟုတ်ကဲ့ဒီကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရမှာကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်မြန်မာတမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကလက်ရှိတမတော်အောက်မှာပဲဂျန်န ဒီပေါ်မှာဘယ်လိုဆွေးနွေးမှုတွေရှိပါသလဲခင်ဗျ။အ
ဓိကကျွန်တော်တို့ဒီကာကွယ်ရေးနဲ့လွန်ကျော်ရေးဆိုင်ရာကိစ္စဆွေးနွေးတဲ့အစုအဖွဲ့တွေမှာကျွန်တော်တို့ဒီအစုအဖွဲ့ခုနှစ်ဖွဲ့ပါဗျာ။ခုနှစ်ဖွဲ့ဆိုတော့ကျွန်တော်တို့ဒီအစုအစုဖွဲ့ပါတယ်၊စစ်တော်အစုဖွဲ့ပါတယ်၊အဲဒီစစ်တပ်အစုဖွဲ့ပါတယ်၊ကျွန်တော်တို့တိုင်းရင်းသားလက်နက်အစုဖွဲ့ပါတယ်၊အဲဒီနိုင်ငံရေးပါတီအစုဖွဲ့ပါတယ်၊ပါဝင်စစ်ပါဝင်တပ်တွေအစုဖွဲ့နဲ့ကျွန်တော်တို့ဒီအဲတိုင်းသားကောင်းဆောင်ဆိုတဲ့အစုဖွဲ့ခုနှစ်ဖွဲ့ခုနှစ်ခုပါပါတယ်။အဲ့ဒီမှာတော့ကျွန်တော်တို့ဒီဒီစစ်တပ်ဒီအစုအဖွဲ့ကတကယ်တင်ပြလာတော့ဒါဒီတော့ရှေ့မှာဒီနိုင်ငံတောင်ကြီးမြန်မြန်ကျဆုံးတော့တမတ်ကိုတိရမယ်ဆိုတဲ့ပုံစံတွေကိုဒီကဥတီတီဆွေးနွေးပါတယ်။နောက်တစ်ခုကတော့လည်းကျွန်တော်တို့ရှေ့လာမယ့်အနာဂတ်တမတ်မှာဒီတိုင်းသားတွေပေါ့နော်။ပါဝင်ရေးဒီလိုလက်ခံပါတယ်။ဒီတော့လည်းဒီတော့ချင်းပါဝင်အောင်လက်ခံတယ်။ဒါကြောင့်အစုအဖွဲ့နဲ့ပါဝင်အောင်လက်မခံဘူး။လက်မခံဆိုတာကဒီကြောင့်ဒီနိုင်ငံရေးကိစ္စတွေထက်ထက်ကြီးလာတဲ့ခါကျရင်အဲလိုပဲအစုအဖွဲ့လိုက်ပါကြ။ဟုတ်ကဲ့ကျွန်တော်ဒီခက်ခဲတဲ့ပြည်တွေရခင်မှာရှုံးနေတယ်ပြောပါတယ်ကျွန်တော်တို့အစုအဖွဲ့ရတယ်ကျွန်တော်ကလည်းအဲ့ဒီဟာကျွန်တော်တို့ညီမကျွန်တော်စတင်ပါလေစတင်နေတဲ့လေကျွန်တော်တို့ကကျွန်တော်တို့တိုင်းပြည်ကမှာဟာလည်းလက်ထက်တောက်တော့တခုရရှိနေဆိုတာကျွန်တော်တို့မူအားဖြင့်ကျွန်တော်တော့ပြောပြပါတယ်ဒါပေမဲ့တိတော့လေကျွန်တော်တို့အစုအဖွဲ့မှုတွေကိုဘယ်လိုစုဖွဲ့ကြမလဲဆိုတဲ့နေရာမှာတော့ပြည်မျိုးကိုမျိုးမပြည်ရဲ့ကိုမပြည်ကိုရမှုတွေရှိတာဒါပေမဲ့အဲ့ဒီဟာတွေကိုကျွန်တော်တို့တိုင်းနဲ့လက်နဲ့တဲ့အင်အားစုတွေနဲ့လက်ခံထားတာတခုပါတော့ဒီကိစ္စတွေကအဲဒီလိုဒီငါရတာကျင်းပတယ်နည်းနည်းညာကနေမှကျွန်တော်ရှင်းပြပြီးတော့အထူးခြားလို့မရနိုင်ပါဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တန်းကြီးမှာဒါဒီလက်လက်ကန်တော်လိုင်းကြီးဖြစ်ခဲ့တာကျွန်တော်တို့ရင်းနှီးရရပြီးရရပြီးတည်းကကျွန်တော်ဖြစ်ခဲ့တာဖြစ်ခဲ့တာဖြစ်တယ်။ဖြစ်တဲ့အခါမှာလည်းကျွန်တော်တို့တိုင်းသားရဲ့အခွင့်အရေးဆွဆွဝါမျိုးဒီကနေ့ဖြစ်ခဲ့တာဖြစ်တော့ကျွန်တော်တန်းကြီးကတကယ်ဆိုရင်နှစ်ပေါင်းကျော်မှ68နှစ်ရှိပါဗျာ။လက်လက်ကန်တာကိုဖြစ်ခဲ့တာ။ဆိုအဲ့ဒီဟာဒီကျွန်တော်တို့ကဒီနေ့ငါလည်းကျွန်တော်တို့ဖြည့်ရှင်းနေမရပါဘူး။ဘယ်လိုကွာတလားတဲ့တစ်နှစ်ထဲမှာကျွန်တော်တို့ဖြည့်ရှင်းနေရအောင်ဒါဟာကျွန်တော်တို့အချိန်ယူပြီးတော့နှုံးနှစ်ဖက်ပေါ့ဗျာကျွန်တော်တက်ဆက်ပြီးအားလုံးပါဝင်ပြီးတော့ရှင်းလင်းပြင်ပြပြီးအခြေရှာမှကျွန်တော်တို့ရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒါမျိုးဆွေးရှိဖို့လိုပါတယ်ကျွန်တော်ကြည့်ထားဖို့လိုပါတယ
်ကိုစလန်ရောအောင်လို့ပြောသလိုဒီ9ရက်အတွင်းမှာဒီလိုရေးကြီးတဲ့ကိစ္စကိုအဖြေရှာလို့9ရက်အတွင်းမှာမရနိုင်ဘူးဆိုရင်တော့မှအဲကျွန်တော်တို့သတိထားမိသလောက်ကျွန်တော်တို့အပြင်းလေးလာကြည့်သလောက်ဆိုရင်တခုတည်းသောတက်မတော်ထားရှိရေးဒီညီမန်းချက်နဲ့ပြည်တော်စုတက်မတော်ဖွဲ့စည်းရေးဆိုတဲ့ညီမန်းချက်တွေကြားမှာကွဲလွဲချက်ရှိတယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျအဲ့တော့ဒီနှစ်ခုကြားမှာအဓိကကွဲလွဲချက်တွေကိုဘယ်လိုသုံးသပ်မိပါသလဲခင်ဗျကိုစလန်ရောင်လုံးအနေနဲ့ရော
ကျွန်တော်အမြင်ကပြောမယ်ဆိုတော့ဗျာဟိုဒီနေ့ပြည်တော်စုညီငယ်ညီလက်ကမှာဆွေးနွေးတဲ့ကိစ္စတော့ဒါတစ်ပိုင်းပေါ့ဗျာအဲ့တော့ရေနွားကျွန်တော်တို့ဟိုနိုးနှက်ဖတ်ပါဗျာ။ဟာတက်ကဲဝင်နေကျွန်တော်ဖြစ်ဖြစ်ကြတယ်။ဒီလိုစကားပြောနေတဲ့အခွင့်အရေးကျွန်တော်မရှိခဲ့ကြအောင်။ဆိုတော့ဒီနေ့တော့ကျွန်တော်ကခါမတစ်ခုတည်းမှာပဲမတူတဲ့အမြင်ရှိတဲ့သူတွေစုစည်းနိုင်ပြီးတော့ကိုယ့်ရဲ့မတူတဲ့အမြင်တွေကိုပြောပြနိုင်တယ်။ သူရဲ့အမြင်လေးနားထောင်နေရခဲ့တယ်။အဲ့ဒီကတော့ဗါရက်ဖြစ်ကျွန်တော်တို့တန်းကြီးရဲ့ရှေ့ပေါ့ဗျာ။နောက်အနာကက်တန်းကြီးတဲ့ပြီးသွားတဲ့ခါမှာတော့ဒါရီယာကျွန်တော်တို့လည်းအသုံးဝင်ပါတယ်။နောက်တစ်ခုကတော့ဦးနဲ့ပတ်အားလုံးကျွန်တော်တို့ဒီစစ်ရှိတီးခံကြည့်နားထောင်ကြရတယ်။ဆိုတော့ဗါရက်ဖြစ်ကကျွန်တော်တို့အပြည့်တော်ဆောင်နေတဲ့ဆောင်နေလို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ခုနကျွန်တော်မေးတဲ့မေးခွန်းကိုပြန်ကြောက်လို့ရှိရင်အခုဒီတခုတည်းသောတက်မတော်သားရှိရင်းနဲ့ပြည်တော်စုတက်မတော်ဆိုတဲ့ကြားမှာကွဲလွဲချက်တွေရှိနေပါတယ်အဲ့တော့အဓိကကွဲလွဲချက်တွေကဘာကြောင့်လို့သုံးသပ်မိပါသလဲခင်ဗျနောက်ပြီးတော့ဒီကွဲလွဲချက်တွေကဘယ်လောက်ထိကြီးထွားသွားနိုင်ပါသလဲ
ကျွန်တော်ထင်တယ်ဒီဟာကကျွန်တော်တို့ကြားထဲမှာဟိုကြီးမားတက်မတော်တခုတော့ဟိုမဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့အခုကကျွန်တော်နှစ်ပတ်အားလုံးဆွေးနွေးလေးရနေပြီဆိုတော့လေအဲမင်းချင်းကတော့ဇပွဲအတူတူတိုင်းရှင်းနေရတဲ့အခါကျတော့ဒါရီကကျွန်တော်တခုခုအများသွားရင်တော့အခြေတစ်ခုကိုရနိုင်လေဖြစ်ပါတယ်ဒါတစ်ချက်ပါနောက်တစ်ခုကတော့ကျွန်တော်ဒီအဲဆိုရယ်ပြောကြည့်တက်ပေါ်ဒီဆောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အရင်ကပြောမယ်ဆိုတော့စစ်ဖွဲ့မှုတတမဟုတ်ပါစစ်ဖွဲ့မှုတတအမျိုးကိုလည်းမျိုးရှိပါတယ်ဆိုတော့တက်မတစ်ခုလည်းဆိုတာကိုကျွန်တော်ဘက်ကလည်းဒါမျိုးအားဖြင့်ကျွန်တော်သဘောတူပါတယ်လက်ခံပါတယ်ဒါဆိုစူပါမူပေါ်ကပေါ်ကြောင့်ကျွန်တော်တို့ဘယ်လိုစူပါကြမလဲဆိုတဲ့အပေါ်မှာကျွန်တော်တို့ကြည့်ပါရစေ။အဲ့ဆောင်ကကျွန်တော်တို့အမြင်လေးတွေနဲ့တစ်ဖက်ကပေါ့ဒီစစ်ဖက်ကကျွန်တော်တို့အမြင်တူတာလေးတွေရှိပါတယ်။ဒါကြောင့်ကျွန်တော်ထင်တယ်အခြေအနေကြီးပြည့်နေဆိုတော့ကျွန်တော်ထင်တယ်ဟိုအဖြစ်တစ်ခုကိုရနိုင်နေလေပါပဲ
။ဟုတ်ကဲ့ဒီစူပါမူပုံစံလှုပ်ထုတ်လုံနည်းအရကွဲလွဲမှုတွေရှိတာကိုမြမတက်မတော်ဘက်ကရောအလျှော့ပေးညှိနှိုင်းမယ်လို့မြင်မိပါသားခင်ဗျ
။ကျွန်တော်တို့ပထမတစ်ခုကိုကျွန်တော်တို့ကအခုတွေ့အခုအဖြေရှာဆိုတဲ့အခြေအနေမျိုးကတော့ကျွန်တော်ထင်တယ်ဟိုအဲတာကြည့်တော့မှကျွန်တော်တို့ဟိုကြုံရဟိုဖြစ်ခဲ့တဲ့အခြေအနေမျိုးရှိပါအောင်ဆိုတော့ကျွန်တော်တို့ဒီကျွန်တော်တာကြည့်ရဲ့အခြေအနေအဆင်နဲ့ကျွန်တော်ထင်တယ်ဒါကတော့ကျွန်တော်တို့အချင်းကြီးပြီးတော့ရှင်းနေရမယ်ရှင်းနေရမယ်ဖြေရှင်းရမယ်လို့ထင်ပါတယ်အဲ့လိုဒီမှာရှင်းနေပြီးတော့ဖြေရှင်းမယ်ဆိုတော့ဟိုနည်းနည်းကလက်ခံနိုင်တဲ့အဖြစ်တစ်ခုကိုရနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟိုကိုစမ်းရောင်းတို့ဒီညီလာခံမစခင်လေးမှာပဲဒီပြည်တော်စုငင်းချင်းညီလာခံကြီးမစခင်လေးမှာပဲရက်ဖက်လူအဖွဲ့စီတွေဘက်ကကြီးညာချက်ထုတ်တာမျိုးတွေလည်းကျွန်တော်တွေ့ပါတယ်ခင်ဗျာအထူးသဖြင့်တော့ဒီငင်းချင်းကြီးအရာနိုင်ငံရေးမူပေါင်းတွေကိုစတင်ဆွေးနွေးတဲ့အခါမှာတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေကိုလည်းထည့်သွင်းစဉ်းစားဖို့ဆိုတာမျိုးပါအဲ့တော့တကယ်လဲဒီငင်းချင်းညီလာခံကျင်းပနေတဲ့အချိန်မှာတချို့ဒေသတွေမှာထိတွေ့မှုတွေတိုက်ပွဲတွေဖြစ်တဲ့ဆိုတဲ့သတင်းမျိုးတွေကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ဒီကိစ္စတွေကိုရောညီလာခံတွင်းမှာဆွေးနွေးပြောဆိုတာမျိုးရှိပါသလားခင်ဗျာ
ရှိပါတယ်နော်ဟိုကျွန်တော်ရှင်းလေးကရှိပါတယ်ကျွန်တော်ဒီကကအတင်းမှာအခုနဟိုကိုတက်ဆိုင်ပြောတဲ့ပြဿနာကျွန်တော်ရှင်းလေးကရှိပါတယ်တစ်ဖက်မှာကျွန်တော်ကငင်းငင်းနေတာကိုပြန်ပနေတယ်တစ်ဖက်မှာလည်းကျွန်တော်ကစံသွေးတွေဖြစ်ခဲ့တာကြတော့ဒီငင်းငင်းနေတာကဒီကအပြည့်ပဲရှိတော့မလားဆိုကျွန်တော်ရှင်းလေးကိုရှိပါတယ်ဒါနဲ့ဒီကိစ္စတွေကိုလည်းကျွန်တော်တို့ကနေရာကနေပါပဲကျွန်တော်တို့ဒီတက်ပွဲတွေဆော့ဆော့ဖို့ကိစ္စတွေနောက်တစ်ခုကအဲဒီတိုင်းကျွန်တော်တက်တဲ့ရေးဆွေးပြဿနာကိုတော့ကျွန်တော်တို့ရေးထွက်တယ်ကျန်ဝင်လာနိုင်ရေးတက်ပြီးတော့ကျွန်တော်နေရာရှာပြီးတော့ဒီဖွဲ့တွေကိုစီမံသွားကြဖို့ဆိုတော့ကျွန်တော်တို့ရှင်းလင်းမှုတွေလည်းကျွန်တော်တို့ရှိပါတယ်။ဒါတစ်ချက်ကအဲနောက်တစ်ခုကတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီနေရာကြီးကျင်းပတယ်ကျွန်တော်တို့ရင်းရင်းနေလာကြတဲ့တက်ပြီးတော့ဆက်ရင်းတက်ရှင်မျိုးအတိုင်းလည်းကျွန်တော်စားရပါတယ်။ဒီဒီမှာကျွန်တော်တို့အမြင်ကိုအခုလည်းလုံးလုံးလန်းလန်းနဲ့ဟိုထုတ်ပေါ်ပြောဆိုတာကျွန်တော်တို့လည်းနေနေကြည့်ကြပါတယ်။ဒါတစ်ချက်ကနောက်တစ်ခုကလည်းဒါလည်းကျွန်တော်တို့ဒီနေ့ကျွန်တော်ရင်းရင်းနေလာကြတော့လုပ်တယ်ဆိုရင်လည်းကျွန်တော်လည်းဆက်အင်အားကြီးမပါအားလုံးပါဝင်ပြီးဖြစ်ပါတယ်။ဒါဒီတည်းနဲ့ကျွန်တော်တို့အားလုံးပါဝင်နိုင်ရေးအတွက်ကိုကျွန်တော်တို့လက်နက်ကန်ဒီတိုင်းဒေသအင်အားကြီးတွေဖွင့်နေတဲ့ကျွန်တော်ပြောပါမယ်။အဲဆိုတော့ဘက်ကလည်းကျွန်တော်ဆက်ပြီးတော့ဒီလိုတစ်ခါပွင့်တယ်ဆက်ပြီးပြောပါမယ်ဆိုရင်အတန်းကိုကျွန်တော်ကြားရပါတယ်။အဲ့ဒါကျွန်တော်တို့ဒီဇွန်ပြရတဲ့အချိန်မှမိပါလား
။အခုဒီငင်းချင်းညီလာခံမှာအပြည့်ကကျက်ဆဲရေးကိုလက်မှတ်ထိုးမထားတဲ့တိုင်းဒေသအဖွဲ့အစည်းတွေကြံပါသေးတယ်ခင်ဗျာ။ဒီအဖွဲ့တွေတိုင်းဒေသခေါင်းဆောင်တွေမတက်တာကလည်းညီလာခံအထမြောက်အောင်မြင်ရေးကိုအဓိကထိခိုက်စေတယ်ဆိုပြီးတော့သုံးသပ်ကြတာမျိုးတွေရှိပါတယ်။အဲတော့ဒီညီလာခံမှာအဲကိုစလန်ရောသုံးသပ်ပြီးသလောက်နိုင်ငံရေးမူပေါင်းပေါ့လေဒီငင်းချမ်းရေးအတွက်အခြေခံမူတွေချဖို့အတွက်အခွင့်အခါကောင်းတစ်ခုရပါရဲ့လားချမှတ်နိုင်မယ်လို့ရောယုံကြည်ပါသလားခင်ဗျ။
ယုံကြည်ပါလားဆိုတော့အဲ့ဒါပြောရတယ်နည်းနည်းခက်ပါတယ်။ဆိုတော့ကျွန်တော်အမြင်ကပြောမယ်ဆိုရင်တော့ကျွန်တော်ဒီလိုညီလာခံကြီးမှာကျွန်တော်လက်နက်ကန်တိုင်းသားအစီအခွေအားလုံးစုစုညီညီနဲ့တက်ရောက်နေတော့ကျွန်တော်တို့တိုင်းပြည်အတွက်တကယ်ကိုဟိုအပြေရှာနိုင်တဲ့နေရာတစ်ခုလို့ပြောရမှာဖြစ်တယ်။ဒါတော့လည်းပဲကျွန်တော်တို့အားလုံးမပါနိုင်ဘူး။မြန်မာကြောင့်တရားပါတဲ့အခါကျတော့အဲ့လက်မှတ်မထိုးနိုင်တဲ့အဖွဲ့ကြီးပြဘာကြောင့်ဒီလိုမပါလာလဲမပါလာနိုင်တာလဲဆိုတော့ကျွန်တော်တို့အနေနဲ့တင်ပြခွင့်ရကြတယ်။အဲကျွန်တော်တို့တင်ပြခဲ့ပါတယ်။နော်တင်ပြခဲ့ရဆိုတော့ရှုဆောင်မှလည်းဒီအားကြီးအားလုံးပါဝင်မှတကယ်ကျွန်တော်တို့စစ်မှန်တဲ့ရရှိဒီတိုင်းဆိုင်တဲ့နည်းနည်းတစ်ခုဒီဆောင်နိုင်မှာဖြစ်ပါတယ်။ကျွန်တော်တို့လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့နဲ့ကျွန်တော်တို့ဒီနေ့ဒီတိုင်းပြည်ငင်းငင်းကိုတည်ဆောက်နေမှာမဟုတ်ပါဘူး။ ့လက်ထက်ကတိုင်းလက်ထက်ကတိုင်းကအစုဖွဲ့အားလုံးပေါ်မှာပဲတိုက်ကြည့်ရတဲ့စစ်မှန်တဲ့နည်းနည်းတစ်ခုကိုတည်ဆောက်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဒီနေရာမှာနောင်တက်လာမယ်အခုရွေးကောက်ပွဲရအနိုင်ရတဲ့အစိုးရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရရဲ့ငင်းချိုင်းဖြစ်စဉ်တွေမှာပါဝင်မှုသူ့ရဲ့ခံကန်တာသူ့ရဲ့ဩဇာလွှမ်းမိုးမှုကိုလည်းထည့်သွင်းစဉ်းစားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။တချို့ဝေဖန်တာကအခုဒီငင်းချိုင်းညီလာခံကနေပြီးတော့နိုင်ငံရေးမူပေါင်းတွေချမှတ်တယ်ဆိုပေမဲ့ကွဲလွဲချက်တွေရှိလာခဲ့လို့ရှိရင်နောက်တက်လာမယ့်အစိုးရအတွက်အကျက်အတည်းဖြစ်မယ်ဆိုတာမျိုးဝေဖန်ကြတာမျိုးပါကုစရန်ရောအောင်နေတယ်ရောဒီလိုသုံးသပ်မိပါသလားအကျက်အတည်းဖြစ်နိုင်မှာမလားခင်ဗျ။
အခုလက်ရှိအချိန်တော့ကျွန်တော်တို့ကဟိုတားကြည့်ပါဗျာဘယ်တားကြည့်ရဖြစ်ဖြစ်ပါဟလာဟိုရှေ့အစိုးရလက်ခရက်အကျက်စားတွေကိုနောက်တက်လာမယ့်အစိုးရတွေကတော့ကိုအကောင့်ထဲခေါ်ရတဲ့အကြီးချာရှိပါတယ်ကျွန်တော်လည်းကောင်းပါပဲကျွန်တော်တားပြီးပါလေအခုကျွန်တော်တို့ဥပဒေဆိုင်ဆွေးနွေးကြဆွေးနွေးကြတဲ့တရားစီရင်နောက်တက်လာမယ့် NLD ဥပဒေနဲ့ဆွေးနွေးကြတပည့်ဖြစ်ရှင်းကောင်းတဲ့အကြီးချာရှိပါတယ်နောက်တစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီ NLD ရဲ့ဒီလိုဒီရွေးကောက်ပွဲကြီးများကလည်းမှာလဲကျွန်တော်တားပြီးနေနေကိစ္စတွေကိုဆက်ပြီးဆွေးနွေးတော့မှာဆိုတော့ဟိုပြည်သားကြီးများကလည်းမှာဖော်ပြထားမှုနဲ့ကျွန်တော်တွေ့ရပါတယ်နောက်တစ်ခုကဒေါက်တာဆက်ပြီးကိုယ်တိုင်ကကျွန်တော်တို့ဒီပြည်သားကြီးများကလည်းမှာတက်ရောက်ပြီးတော့အဖွဲ့အစည်းတွေဆက်ကြတာဖြစ်တယ်ဒီဝင်ရတဲ့ဒီကိစ္စရဲ့ service ဆောင်တာမျိုးဆိုတော့ပြောရရှိပါလား။ဒီတဲ့အခါကျတော့ရှစ်တလာနဲ့အစိုးရကလည်းကျွန်တော်ချင်းတချို့နိုင်ငံရေးဆရာဆွေးနွေးမှုတွေမှာတော့ကျွန်တော်တို့ဒါအစိုးရရဲ့သဘောတရားဝအရာဟိုတောင်းတမှုတွေကကျွန်တော်ချင်းချက်နိုင်ပါလေ။ဒီကြောင့်လည်းကျွန်တော်တို့ဒီနေ့ဆွေးနွေးမှုတစ်ခုလုံးကိုထိခိုက်ပြီးတဲ့အခြေအနေမျိုးတော့မရှိနိုင်ဘူးလို့ကျွန်တော်အနေနဲ့မြင်ပါလား
။နေပြည်တော်မှာပြည်တော်စုငင်းချိုင်းညီလာခံတယောက်ခဲတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟုဆောင်ကော်မတီဝင်စလိုင်းရောအောင်ကိုကျွန်တော်ဆက်သွယ်ပြန်ခဲ့တာပါကျွန်တော်သိထိုက်ဦးပါခင်ဗျာ